ပီယာစနစ်ကိုပြည်သူ့လွှတ်တော်မှာတင်ခဲ့စဉ်က2008ဖွဲ့စည်းပုံအခြေခံဥပဒေနဲ့ညီမညီအခြေခံဥပဒေခုံရုံးကိုမေးမြန်းရမှာဖွဲ့စည်းပုံနဲ့မညီဘူးဆိုပြီးပြည်သူ့လွှတ်တော်ကပယ်ချခဲ့တာပါဒီနေ့အမျိုးသားလွှတ်တော်မှာဒီပီယာစနစ်ကိုတိုင်းနယ်ပြည်နယ်တွေမှာအမျိုးသားလွှတ်တော်ကိုယ်စားလှယ်တွေရွေးချယ်တဲ့အခါကျင့်သုံးမှုအတွက်အတည်ပြုလိုက်တာဖြစ်ပါတယ်ပီယာစနစ်နဲ့ပတ်သက်ပြီးရှေ့ဆက်ဘာဖြစ်လာမလဲဆိုတဲ့အပေါ်သဘောထားကွဲလွဲတာတွေရှိနေပါတယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဗဟိုကော်မတီဝင်ဦးညံဝင်းကတော့အမျိုးသားလွှတ်တော်မှာဒီနေ့အတည်ပြုလိုက်တဲ့ပီယာစနစ်ကျင့်သုံးရေးဟာပြည်အောင်စုလွှတ်တော်ရောက်ရှိရင်ပြတ်သွားနိုင်တဲ့အနေအထားရှိတယ်လို့သုံးသပ်ပါတယ်
။ကြက်ကနာတစ်ခုကအဲ့ဒီအထက်လွှတ်တော်အောက်လွှတ်တော်တစ်မျိုးစီဖြစ်နေရင်နှစ်ခုပေါင်းပြည်တော်လွှတ်တော်ဆုံးဖြတ်ရမှာ။အဲ့တော့အမျိုးသားလွှတ်တော်ကစတင်နေညမှာသူကလက်ခံနိုင်လို့ထားတော့ဒီဥစ္စာအလိုလျောက်တော့မပြတ်ဘူးလေ။အဲ့ဒါကြောင့်ပြည်အောင်စုလွှတ်တော်ဒီတော့ရောက်အောင်လို့ထင်ရတယ်လေ။ပြည်အောင်စုကိုရောက်ကုန်ရောက်အောင်မရောက်လို့မရဘူးလေ။လက်မခံတော့ဘူးလို့ယူဆပါတယ်။
ပီယာခေါ်အချိုးကျကိုစားပြုစနစ်ကိုပြည်သူ့လွှတ်တော်မှာဖွဲ့စည်းပုံအခြေခံဥပဒေနဲ့ကိုက်ညီမှုမရှိဘူးလို့ကန့်ကွက်လိုက်ပြီးအမျိုးသားလွှတ်တော်မှာကျင့်သုံးဖို့အတွက်အတည်ပြုလိုက်တာဟာနားလည်ရခက်တယ်လို့ဒီမိုကရက်တစ်ပါတီမြန်မာကဥက္ကဋ္ဌဦးသူဝေကပြောပါတယ်
ကျွတ်တော်နေရပေါ့နော်သဘောတူပြီးတော့လုံးဝပိုးကောင်းတာပေါ့အခုတော့ပြည်သူလူတော်ကြတော့မလုပ်ဘူးပြောတယ်အမျိုးသားလူတော်ကလုံးမပြောတယ်နောက်ပြီးတော့ပြည်သူလူတော်ကမလုပ်ဘူးပြောတာလည်းဖွဲ့စည်းချုပ်ဝင်ချေကဥပဒေနဲ့မညီလို့လို့ဒါပြောပြနေပေါ့နော်ဒါပေမဲ့အခုအမျိုးသားလူတော်ကလုပ်တယ်ဆိုတော့ဒါဖွဲ့စည်းချုပ်ဝင်ချေကဥပဒေနဲ့ညီတယ်လို့ဆိုတဲ့အဓိပ္ပာယ်ဖြစ်နေတာပေါ့နော်အဲ့ဒါကြီးကလည်းပဲအဓိပ္ပာယ်ဖွင့်ဆိုချက်တည်းလည်းတောင်းတောင်းကွာခြားနေတယ်ပေါ့နော်ကျွန်တော်အမြင်ကတော့ဒီမဖြစ်သေးဘူးပေါ့နော်
ပီယာစနစ်ကျင့်သုံးလို့သူတွေနဲ့မကျင့်သုံးလို့သူတွေကြားအဆင်ပြေနိုင်မဲ့အနေထားတစ်ခုကိုပြည်အောင်စုလွှတ်တော်ကအတည်ပြုပေးမဲ့အနေထားရှိတယ်လို့ Federal ပြည်အောင်စုပါတီကဦးစောတန်းမြင့်ကပြောပါတယ်
ဘာလို့လဲဆိုရင်ပြည်အောင်နဲ့ပတ်သက်ပြီးတော့ထောက်ခံတဲ့ပါတီတွေကလည်းအင်အားမနည်းဘူးလေကန့်ကွက်တဲ့ပါတီတွေကလည်းမနည်းဘူးအဲဒါပြည်သူ့လွှတ်တော်မှာတော့သူတို့ကစစ်တမ်းဥပဒေကမညီဘူးလို့ဖျက်သိမ်းပေးတယ်ထောက်ခံတဲ့ပါတီတွေကလည်းနှစ်သိမ့်တဲ့သဘောနဲ့အမျိုးသားလွှတ်တော်မှာတော့ပြည်အောင်လက်ခံခြင်းဖြစ်တယ်လို့ထင်တယ်ဒီအမျိုးသားလွှတ်တော်ကျတော့မဲဆန္ဒနယ်မြေခွဲဝေရတာအင်တန်လွဲ့ကိုရှင်းနေတယ်ပေါ့နော်အဲဒါကြီးလက်ပါတာပေါ့အခြေခံဥပဒေနဲ့လည်းတိတ်ပြီးတော့သူတို့ကမညီဘူးဆိုတဲ့အကြောင်းပြချက်နဲ့ပဲလုပ်ပေးလိုက်မယ်ထင်တယ်ကျွန်တော်တို့ကဘယ်လိုပဲဖြစ်ဖြစ်ပေါ့လွှတ်တော်ကဆုံးဖြတ်တဲ့အတိုင်းသွားရမှာပဲဗျအကောင်းဒီဖြစ်စေဆိုးဒီတကယ်လို့လွတ်တော်ဆုံးဖြတ်တဲ့အတိုင်းမလုပ်ဘူးဆိုတော့အနာရကဥရှင်မန်းပြောလို့လို့ပေါ့နော်မဝင်ရုံပဲရှိကြပါဘူးဆိုတော့အဲ့ဒီဟာတော့တိတ်ကြီးပြက်ပြက်သားသားကြီးကိုပြောလိုက်တာပဲလေ
နိုင်ငံတနိုင်ငံရဲ့အမြင့်ဆုံးလွှတ်တော်တွေကြားရွေးကောက်ပွဲအသုံးပြုစနစ်မတူညီတဲ့တာရကတွေရှိတာကြောင့်မြန်မာနိုင်ငံအနေနဲ့လည်းလွှတ်တော်ကိုယ်စားလှယ်တွေသာထောက်ခံရင်အမျိုးသားလွှတ်တော်နဲ့ပြည်သူ့လွှတ်တော်ကြားရွေးကောက်ပွဲစနစ်ကွဲပြားစွာကျင့်သုံးနိုင်တဲ့အခြေအနေတွေရှိတယ်လို့အမျိုးသားဒီမိုကရေစီအင်အားစုပါတီဥက္ကဋ္ဌဦးခင်မောင်ဆွေကသုံးသပ်ပါတယ်
ပြောစုမှာတော့ဗျာဝေတယ်တက်တည်ရှိလို့ရှင်တော့မမှန်ကန်ကန်ပြောမှာပေါ့အဲဒီအကြောင်းလဲခါလာမှာစစ်ကအရေးကြီးတယ်ဆိုတော့တက်တည်ရှိရှိပြည်ပကပြတ်ပြီးတော့ပြောမယ်ဆိုရင်တော့အဲဒီကဖြစ်သွားကြအကြောင်းရှိတာပေါ့အဲ့လိုမျိုးပဲနေဒီလိုနှုတ်ပိတ်နေဦးမယ်ဆိုရင်တော့ပြည်သူတော်မှာဆုကျတဲ့အတိုင်းပဲဟိုဘာလို့ဆိုတော့ဒီစက္ကန့်ခွန်မျိုးအမတ်ကဥယျာဉ်ညတာကိုညတော့ပြည်သူတော်မှာအဲ့လိုဖြစ်သွားနိုင်ကြအကြောင်းရှိပါလေစစ်တော်ကိုယ်တိုင်ရဲ့အဆုံးဖြတ်ပဲလေညတော့စဉ်းစားကြည့်လေဗျာအိန္ဒိယမှာစစ်လွတ်တော်မှာဒီဟာစစ်ကိုကျင့်သုံးတယ်လေအောက်လွတ်တော်ယူရောပွဲတွေမှာတော့ FPT ရဲ့ကျင့်သုံးတယ်နောက်ဂျာမနီမှာဒီဟာကတဝက် FPTဒီကတော့မှာ900ရှင်250တက်ကိုပြရနေရွေးတယ်။နောက်250တက်ကို FCC နဲ့ရွေးရတာလက်ရှိရှင်းသုံးနေရတာလေ။ဘယ်လိုရှင်းသုံးနေလဲဘယ်လိုမရှင်းသုံးနေလို့ဆိုတာသတ်တော်ကဆုံးဖြတ်မယ်တိစားလေ
။ပြရစနစ်ကိုကျင့်သုံးမယ်ဆိုရင်ပါတီကိုစားပြုရှင်းပြန်ရမှာဖြစ်တာကြောင့်တတိပုဂ္ဂလကိုယ်စားလှယ်လောင်းတွေအနေနဲ့ပြရစနစ်ကျင့်သုံးမဲ့လွှတ်တော်ကိုဝင်ရောက်ရှင်းပြန်ခွင့်ရမယ်အခွင့်အရေးတွေဆုံးရှုံးမှာဖြစ်ပါတယ်။ပြရစနစ်ကိုအမျိုးသားလွှတ်တော်မှာအတည်ပြုလိုက်တာဟာပြည်သူ့လွှတ်တော်ထက်စာရင်ရွေးကောက်ခံကိုယ်စားလှယ်ဥယျာဉ်နဲတဲ့အချက်ကြောင့်ရှုပ်ထွေးမှုအများပြားမဖြစ်နိုင်တာကြောင့်ဖြစ်တယ်လို့လွှတ်တော်ပြင်ပနိုင်ငံရေးပါတီခေါင်းဆောင်တွေကသုံးသပ်ကြပါတယ်ရှင်။ကျမ RFA သတင်းတော့ဝေမာထွန်းမှာရန်ကုန်မြို့ကနေသတင်းပေးပို့လိုက်တာဖြစ်ပါတယ်ရှင်။